2020ရေကောက်ပွဲတော့အမျိုးသားထွက်တော်နေရာအနေနဲ့ဝင်ပြိုင်ခဲ့ပြီးတော့အခုဒီရေကောက်ပွဲမှာဘာကြောင့်ဒီပြည်နယ်ထွက်တော်နေရာအနေနဲ့ပြီးတော့ဝင်ပြိုင်ဖြစ်တယ်ဆိုတဲ့ဟာလေးအရင်ပြောပြပါဦးဗျာ
။ရခိုင်တို့ရဲ့ပြည်နယ်ကိုအခုလိုဆုတ်ပြတ်သက်သွားတဲ့ကဏ္ဍကနေ0အောက်ကိုရောက်သွားတဲ့အဆင်ရေဆုံးပြည်နယ်ကနေကျွန်တော်တို့မှာတရားစတာထွက်တယ် guest တွေအများကြီးရှိတယ်။ဒီဟာနဲ့ပတ်သက်လို့ resource sharing မရှိဘူး။ power sharing ကိုထားလိုက်တော့အကုန်အုပ်ချုပ်ပြီးပြီ။အဲ့တော့ power sharing ရဖို့လိုတယ်ဆိုတဲ့ပုံနဲ့ကျွန်တော်ဒီအမျိုးသားလွှတ်တော်ကနေရခိုင်မျိုးသားပါတီဥက္ကဋ္ဌတူအဖြစ်မိမိတို့ရဲ့ပါတီ policy ကို implement လုပ်နိုင်အောင်မိမိတို့ရဲ့ရှေ့လုံငန်းစဉ်စစ်ရှေ့ရကို account ထိပို့နိုင်အောင်ပြည်내ရဲ့အုပ်ချုပ်ပိုင်ခွင့်ကိုရမှာဖြစ်တော့မယ်ပြည်내ပါလီမန်ကိုကင်လှုပ်ပြီးမှဖွဲ့စည်းပုံခြေခံဥပဒေမှာသတ်မှတ်ချက်တွေကိုရှေ့ပြီးမှပြည်တော်စုဘက်တို့ပြည်내ဘက်တို့ချိတ်ဆက်ပြီးမှဆောင်ရွက်နိုင်ခဲ့မယ်ဆိုရင်ပြည်내ဒီအခရာရှေ့ကိုသွားမယ်လမ်းအတွက်အခရာပြန်တည်ဆောက်ဖို့လိုတယ်အဲ့ဒါကြောင့်ကျွန်တော်ဒီအမျိုးသားလွှတ်တော်ကနေပြည်နယ်ဘက်ကအာယုံစုစိတ်ပြီးမှပြည်နယ်အစိုးရဖွဲ့ဖို့တာဝန်ခံချထားပါတယ
်။ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာကိုမျှော်လင့်လို့ဆိုပြီးတော့ဒီပြည်နယ်လွှတ်တော်နေရာဝင်ပြိုင်နေဆိုပြီးတော့နိုင်ငံရေးအတိုင်းဝိုင်းထဲမှာပြောဆိုယူဆနေရရှိပါရဲ့ဗျ။အဲ့ဒါကရောဟုတ်ပါသလားဗျ
။နိုင်ငံရေးပါတီတစ်ခုရဲ့ခေါင်းဆောင်ပဲဗျ။ကျွန်တော်တို့အမျိုးသားပါတီတွေဆိုတာအမျိုးသားပြည်နယ်မှာကြီးပဲပြိုင်ဖို့ရည်မှန်းထားတာပါ။ပြည်ထောင်စုရဲ့အစိတ်ပိုင်းသူ့ရဲ့ territory ရှိတာပေါ့။ boundary ရှိတာပေါ့။အဲ့တော့ပြည်ထောင်စုပါတီများဒီပြည်ထောင်စုတစ်ခုလုံးကိုရှုံတယ်။ပုံလည်းပြန်သမ္မတကြီးလုပ်လို့တာပေါ့ပြည်ထောင်စုပါတီများလေ။ကျွန်တော်တို့ပြည်နယ်များဤပါတီသည်မိမိရဲ့အမျိုးသားပြန်လေစီးလုံးညညွတ်ဖို့အတွက်လိုအပ်လို့လွတ်လပ်ရေး60ခရိုနစ်ကာလရဲ့လွတ်လပ်ရေးအရာတော်ကိုမခံစားရသေးလို့ပြည်သားလေးချမ်းသာလေးနဲ့တည်ဆောက်နေရတဲ့အခြေအနေကိုကြည့်တဲ့အခါမှာလွတ်လပ်ရေးအရာတော်ကိုပြန်ခံစားခြင်းတဲ့အခါမှာကျမ်းမာရေးပညာရေးလမ်းပန်းဆက်သွယ်ဒါလေးတွေကိုပြန်ပြင်ဖို့အတွက်ပြည်နယ်ဝန်ကြီးချုပ်သည်အခရာကြတယ်အပေါ်မှာလည်းပြောရင်အမျိုးသားပြည်နယ်တစ်ခုပါတီခေါင်းဆောင်သည်ကိုယ့်ပြည်နယ်ရဲ့အုပ်ချုပ်မှုရန်ရာကိုပြန်ကန့်ခြင်းမှာပေါ့ဒါတရားသဖြင့်ပါဒီမိုကရေစီဤအနှိမ့်သာရနဲ့ကျွန်တော်လိုချင်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းမှုကိုဒီဖွဲ့စည်းပုံမှာပေးထားတဲ့အမှန်တန်ကြီးမြောက်ပါတယ်အရာယူမယ်ပြီးမှပြန်ရှင့်မယ်တဖြည်းဖြည်းနဲ့ဟိုဘက် 100% ရောက်အောင်ကျွန်တော်တို့စ조사မှာပေါ့
ရခိုင်ပြည်နယ်မှာအစိုးရဖွဲ့ကျင်တဲ့အတွက်ဒီပြည်နယ်ကနေပြီးတော့ဝင်ပြိုင်နေဆိုပြီးပြောခဲ့ပါတယ်ဒါပေမဲ့ဒီပြည်နယ်အစိုးရတွေကိုလည်းဒီအများစုအနိုင်ရတဲ့ပါတီကနေပြီးတော့ရွေးချယ်ခံလိုက်တဲ့သမ္မတခန့်မှာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ဒီပြည်နယ်အစိုးရဖွဲ့ပိုင်ခွင့်ရနိုင်မှာမလားဆရာ
ကျွန်တော်တို့တိုင်းသားပါတီများရဲ့ပထမခြေလှမ်းဒီသူ့ရဲ့ပါလီမန်ဒေသဆိုင်ရာပါလီမန်ကိုကင်ချုပ်နိုင်ရေးပဲဆိုပါစို့ရခိုင်ပြည်နယ်ပါလီမန်မှာအမှတ်နေရာ34နေရာကိုပြည်သူတွေရဲ့မေးနဲ့တင်မြှောက်ခွင့်ရှိတယ်ဒီ34နေရာကိုရခိုင်မျိုးသားပါတီကကင်လှုပ်ထားပြီဆိုရင်တပ်မတော်သား12ဦးကတယောက်ကိုသမ္မတကြီးတင်ချင်သလားလွှတ်တော်အမှတ်ဖြစ်ဖို့လိုပြီလေတင်ရင်တင်ကြည့်ပေါ့ပါလီမန်ဘလို့မှမညီမသက်ဘူးကျွန်တော်တို့ဒီမှာ29ဦးသောရခိုင်ပြည်နယ်ကိုစားပြုရခိုင်မျိုးသားပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုရောက်မယ်အမှတ်တွေရဲ့အနေထားတိုင်းဒါတခြားဒေသကလာမယ်တိုင်းဒါအမှတ်တွေရဲ့37ရာခိုင်နှုံတော်စစ်မှရှိမယ်နေတာရှမ်းလေကိုပိုင်အုပ်ချုပ်ခွင့်ရအောင်ယူမှာပေါ့ပေးကိုပေးရမယ်မပေးရင်နိုင်ငံတော်သမ္မတကြီးဒီပုံပုံလည်းပြောရင်ကျွန်တော်တို့မင်းနဲ့မှနိုင်ငံတော်သမ္မတကြီးဖြစ်လာမှာမို့လို့တော့ခုနလိုအပေးယူနားလေရင်ပေးကိုပေးရမယ်တခုရှိပါတယ
်ဒေါက်တာအေးမောင်အနေနဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တော့ဆိုလို့ရှင်ဒီ6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးမှာပါဝင်ပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးတွေပါတွေကိုဒီပါဝင်ဆွေးနွေးခွင့်ရခဲ့တယ်ပေါ့နော်အခုဒီ AMP ပါတီရဲ့မူဝါဒတွေထဲမှာလည်းဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာပါနေတယ်ပေါ့အခုဒီပြည်နယ်လွှတ်တော်နေရာကဝင်ပြိုင်လိုက်တဲ့အတွက်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာကိုယ်တိုင်ပါဝင်ဆောင်ရွက်ခွင့်အားနည်းဝါးသလိုမျိုးဖြစ်မနေဘူးလားခင်ဗ
ျမဖြစ်ဘူးဖွဲ့စည်းပုံပြင်ဆင်ရေးနဲ့တိဆောက်ရေးတပြိုင်တည်းသွားမယ်ဖွဲ့စည်းပုံပြင်ဆင်ရေးဒီ line တစ် line ပါလီမန်ဖက်ကတော့ပြည်နယ်တည်ဆောက်ရေးဒီတကစ်ကိုအားကောင်းမောင်းတန်လုံမှကျွန်တော်တို့အချိန်မနှောင်းမီမှတိုင်းဒေသကြီးပြည်နယ်စစ်လက်ခုမှအောက်ဆုံးမြတရားစတာအများဆုံးထွက်တဲ့ပြည်နယ်လို့ပြောလို့ရတယ်တော်တော်လေးပဲဘာကြောင့်ဆင်းရဲတွင်နေနေတာလဲကိုတိုင်စီမံခန့်ခွဲပိုင်ခွင့်ဒီနေ့ထိရခိုင်တွေမှာမရှိတော့ဒီနိုင်ငံရေးစီးပွားရေးတောက်အမိမြေလုံခြုံရေးပြန်လေတည်ဆောက်ဖို့အတွက်ရတဲ့ရထိုက်တဲ့ resource sharing ကိုပြန်တောင်းဖို့အတွက်ဒီကာလအပြောင်းလဲကာလရဲ့အင်မတန်အရေးကြီးတဲ့ transition ပြီးတော့ဒုတိယကာလမှာပြည်နယ်တည်ဆောက်မှုအရေးကြီးတယ်လို့ကျွန်တော်သုံးသပ်တယ်အဲ့တော့ဖွဲ့စည်းပုံပြင်ရည်ဒီ upper and lower house က MP တွေဖက်ကိုကျွန်တော်ကတာဝန်လွှင့်မယ်ပြည်နယ်တည်ဆောက်နိုင်မှာ9နှစ်တည်ဆောက်နိုင်9နှစ်ရှေ့ကိုသွားမယ
်ဒီ AMP ပါတီကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့နေရာမှာပေါ့လေဒီဘ ਹੁ ကနေပြီးတော့ချုပ်ကင်မှုများတယ်ဆိုပြီးတော့ဒီမြို့နယ်တွင်းထဲမှာပြောဆိုနေရတယ်ကြားရတယ်အဲ့လိုမျိုးဖြစ်ခဲ့တဲ့တော့ AMP ပါတီရဲ့မဲဆွဲတဲ့လုပ်ငန်းတွေမှာအခုဒီတချို့မြို့နယ်တွေမှာဆိုလို့ရှိရင်ကြေးဝါအောက်ခြေရ AMP ပါတီဝင်တွေကပူးပေါင်းဆောင်ရွက်တာတွေအားနည်းနေတာကိုတွေ့ရတယ်ပေါ့ဆရာရဲ့အဲ့ဒီပုံမှာရောဆရာအနေနဲ့ဗာမြန်ပြောချင်ပါတယ်ဗျ
ခင်ဗျားအဲ့ဒီမိကုံးတွေခင်ဗျားဘယ်ကရတယ်ဘာကြောင့်အောက်ခြေမှာပူပေါင်းဆောင်ရွက်မှုအားနည်းနေလို့ပြောနိုင်တာလဲခင်ဗျားအောက်ခြေကိုရောက်ပြီလား
ကြောက်ပြူမျိုးနယ်မှာဆိုလို့ရှိရင်ကျွန်တော်ရောက်ခဲ့အဲ့ကြေးရောမှာဆိုလို့ရှိရင်ဒီ AMP ပါတီဝင်နေရနေပြီးတော့ဒီပူပေါင်းဆောင်ရွက်တာမတွေ့ရတာကိုတွေ့ခဲ့ရတယ်ပေါ့ဆရာအဲ့ဘုံမှာဗာမြန်ပြောချင်တယ်ဗျအ
ဲ့ဒါကတော့ခင်ဗျားမေးတဲ့နေရာကမပြောတတ်ဘူးလေကျွန်တော်သိတယ်လို့ပူပေါင်းဆောင်ရွက်မှုအမတန်အရှင်မြင့်တယ်ကျွန်တော်တို့ပါတီဒီတစ်ခုပြီးတော့ဒီမိုကရေစီစနစ်ကိုလင်းနေထားတဲ့ပါတီပါတီတွင်ရွေးကောက်ပွဲလုပ်တာဘောဥစည်းမှုများတယ်လို့ခင်ဗျားပြောရင်မြို့သားဒီမိုကရေစီဖွဲ့ချုပ်ပြန်မေးကြည့် ဒီကံမျိုးပြန်မေးကြည့်ကျွန်တော်တို့ကပါတီတွင်ရွေးကောက်ပွဲလေပါတယ်ကျွန်တော်ဥက္ကဋ္ဌကျွန်တော်ဘယ်မျိုးနေမှာပြန်မျိုးလို့ကျွန်တော်ဘောဦးစီးနဲ့နေရာယူခွင့်မရှိဘူးကျွန်တော်ပါတီတွင်ရွေးကောက်ပွဲကိုရှင်ပြိုင်ဖို့အတွက်ပြုလုပ်ပြီးမှပဲရွေးမှပဲကျွန်တော်အမှတ်လောင်းအဖြစ်အသိမှတ်ပြုပါတယ်အဲဒါကြောင့်လဲအတွင်းမှာ clash ဖြစ်တာနည်းနည်းရှိတာပေါ့ဗျအောက်ချင်ပါလေဒါပါတီဘောကော်မတီစီဝေးပါတီညီလာခံကနေဆုံးဖြတ်ထားတာပေါ့တနေရာမှာတိုက်ဆိုင်မှုကြောင့်9ရောက်6ရောက်ပြန်ရတဲ့နေရာလိုရှိပါတယ်တပါတီတွေကပါတီရဲ့ကိုစားပြုတဲ့ candidacy ကိုယူရတာပေါ့အဲ့လိုကာလမျိုးမှာပါတီတွင်အတိတ်ခေတ်တွေရှိပါတယ်အဲ့လိုအရွေးချေမခံရတဲ့ပါတီတွင်ကခုနအမတ်လောင်းကအရွေးချေမခံရတဲ့အမတ်လောင်းနဲ့ပတ်သက်တဲ့ပုံစံတွေအမတ်လောင်းနဲ့ပတ်သက်တဲ့ပုံစံတွေဒါမျိုးပြောကြမှာပေါ့တခုတည်းသောပါတီလို့ကျွန်တော်ပြောရပါတယ်ခင်ဗျားစုံစမ်းကြည့်ပါကျွန်တော်ပါတီတွင်ရွက်ောက်ဖွဲ့ကိုလုပ်တယ်ရွက်ောက်တဲ့ခါမှာတော့ခင်ဗျားပြပြပြင်ပြင်ရှိချင်မှရှိမယ်လေဒါပေမဲ့စူးစမ်းပြီးမှပွင့်လင်းပွင့်လင်းလင်းနဲ့လေရိုးရိုးသားသားဖြစ်အောင်အများမြင်တော့အောင
်ပါတီတွင်ရွက်ောက်ပွဲတွေမှာကိုယ်တည်းလောင်းဖြစ်ကနေပြီးတော့ရှုံနှိမ်သွားတဲ့သူတွေရောအရွေးချယ်မခံခဲ့ရလိုက်ရပဲနဲ့ဒီသူ့ဘက်သူနှုတ်ထွက်သွားတဲ့သူတွေဟာဒီလက်ရှိရွက်ောက်ပွဲမှာတတိပုဂ္ဂလတွေအနေနဲ့ဝင်ရောက်ရှင်းပြိုင်တာကိုတွေ့နေရတယ်ပေါ့ဆရာရဲ့အဲ့ဒီဒီရွက်ောက်ပွဲမှာသာသူတို့တွေအနိုင်ရခဲ့ပြီးတော့ဒီ AMP ပါတီကိုပြန်ပြီးတော့ပူပေါင်းဆောင်ရွက်ခြင်းနဲ့ဆိုလို့ရှိရင်ဒီရွက်ောက်ပွဲအလုံးမှာဆရာတို့အနေနဲ့ဘယ်လိုမျိုးစဉ်းစားသွားပါလဲဗျ
အရုပ်ပါတီတွင်ရှင်ပြိုင်မှုတွေမှာရှုံးနေတဲ့ပုံကိုယ်တွေတတိပုဂ္ဂလဖြစ်သွားတာကတော့ကျွန်တော်လည်းမတတ်နိုင်ဘူး။ပါတီတွင်ရှင်ပြိုင်မှုဒီတရားမျှတမှုရှိခဲ့ခြင်းမရှိခဲ့ခြင်းကအဖြစ်တစ်ခုဖြစ်မှာပေါ့။တော်တော်လေးပဲပါတီရဲ့မူတိုင်းပေါ့ဗျာ။ပါတီကမရှိတဲ့တတိပုဂ္ဂလအမှန်လောင်းတူဦးဒီ။ပါတီကနေပြိုင်တဲ့ပုံကိုယ်ကိုနိုင်သွားပြီဆိုရင်ကျွန်တော်ရဲ့ပါတီတွင်ရွေးချယ်မှုတစ်စုံတစ်ခုတိုင်းတထိမာယွင်ခဲ့တယ်လို့ခင်ဗျားသုံးသပ်မှာပဲ။ကျွန်တော်သုံးသပ်တယ်။တော်တော်ပါတီဖက်ကပုံကိုယ်တွေရောပါတီမှာမပါဘဲနဲ့တတိပုဂ္ဂလပုံကိုယ်တွေရောရကောက်ပွဲအလွန်မှာပြည်သူထောက်ခံမှုရပြီးတဲ့အခါမှာကျွန်တော်တို့ပါတီကိုဝင်ကျင်တယ်ဗညာဆိုတာကတော့ပါတီမူဝါဒနဲ့ပဲဆိုင်ပါတယ်ဒါပါတီတွင်းမှာဆွေးနွေးကြဖို့ရှိလာနိုင်ပါတယ
်အခုလိုဖြစ်ကြပေးခဲ့တဲ့အတွက် AMP ပါတီဥက္ကဋ္ဌဒေါက်တာအေးမောင် IFA ကျေးဇူးတင်ပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျ